ရုရှားကတင်ပို့တဲ့တန့်စင်ရေနံတွေရဲ့ဈေးကိုတနည်းနဲ့ဈေးပြတ်သတ်မှတ်ဖို့အတွက်စက်မှုအင်အားကြီး9နိုင်ငံ G7 ကတောက်ကြနေတော့ကသဘောတူခဲ့ကြပါတယ်။ဥပဒေထိုးဖောက်ပြီးယူကရိန်းနိုင်ငံပေါ်စစ်တိုက်နေတဲ့ရုရှားအတွက်အဓိကဝင်ငွေကိုကန့်သတ်နိုင်အောင်ရည်ရွယ်ပြီးရုရှားရဲ့ရေနံစိမ့်ဈေးကိုဒီဇင်ဘာလတုန်းကသတ်မှတ်ခဲ့တယ်လို့မျိုးတန့်စင်ရေနံဈေးနှုန်းကိုလည်းကန့်သတ်တာဖြစ်တယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်ကကြေညာချက်မှာပြောကြားထားပါတယ်။ဒီဈေးဓာတ်ဆီနဲ့ရေနံစီလိုစီမျိုးတွေကိုတစီကိုဒေါ်လာ100နဲ့ဈေးဖြတ်မှာဖြစ်ပြီးတော့လောင်စာအတွက်သုံးတဲ့စီမျိုးကိုတော့တစီကို45ဒေါ်လာဈေးဖြတ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရုရှားကတင်ပို့တဲ့တန့်စင်ရေနံအားလုံးကို EU ဥရောပတမကအဖွဲ့ဝင်28နိုင်ငံလုံးမှာနှစ်ဖက်တနည်းကလေးလေးကစတင်ပြီးတော့တားမြစ်ပိတ်ပင်မှုစတင်တော့မှာဖြစ်ချိန်မှာ G7 နိုင်ငံတွေအခုလိုကန့်တက်လိုက်တာပါ။ရုရှားတို့ကျူးကျော်စစ်ကြောင်းပျက်စီးသွားခဲ့တဲ့ယူကရိန်းအခြေခံစာအုပ်တွေပြန်လည်တိဆောက်ပေးရတဲ့အတွက်မဆုံးမနစ်ကူညီသွားဖို့အတွက် EU တာဝန်ရှိသူတွေတောက်ကြနေကကတိပြုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကလည်းဒေါ်လာ1ဘီလီယံဘို့လုံခြုံရေးအကူအညီတွေနောက်ထပ်တစ်သုပ်ပေးမယ်လို့ကြေညာခဲ့ပါတယ်ရှင်။